Welcome to the Voice of America in Burmese.
မင်္ဂလာ မနက် ခင်ပါရှင် 2019 ခုနှစ် ဒီဇင်ဘာလ 22 ရက် တောက်တာနေ့မနက်ဖြန် VOA တန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ တိုက်ရိုက်ထုတ်လွှင့်နေပါပြီ လိုင်းဒိုမီတာ 32.40 အကျင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေ ပြီးတော့လည်း နားဆင်နိုင်ပါတယ်ရှင် ကျမခွန်ညိုပါခုနှစ်ခင်အစီအစဉ်လေးတာဝန်ယူပါမယ်ရှင်
မင်္ဂလာ ပါရှင် ကျမက ခင်သက်ပါ ဒီမနက်ခင် သတင်းတွေကို ကိုစာမဝေနဲ့အတူ ကြေညာပေးပါပါ ဂျေရုရှလင် ကို အစ္စရေးလ် မြို့တော် ဖြစ်တဲ့ အတိအမှတ်ပြုရေး အမေရိကန် ရဲ့ ဆုံးဖြတ်ချက်ကို ပယ်ချတဲ့ အဆိုပြုချက်ကို ဇာတ်သတင်းတွေမှာ ကျင်းပတဲ့ ကုလသမဂ္ဂ အရေးပေါ် အထွေထွေညီလာခံ ရဲ့ အရေးပေါ် အစည်းအဝေးကနေ တခဲနဲ့ အတည်ပြု ပေးလိုက်ပါတယ်
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဟောင်းဗိုလ်ချုပ်မုံမုံဆုပ်ကိုရခိုင်ပြည်နယ်ကရွှေညံမွတ်စလင်တွေကိုဖယ်ရှားရှင်းလင်းရမှာဦးဆောင်တယ်လို့ဆက်ဆွဲပြီးအမေရိကန်ကကျယ်တဲ့ပြည်နယ်မှာပဲအရေးယူတန်းခတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်တယ်ကောင်းပါပြီရှင်အဲ့ဒီလိုနိုင်ငံတကာသတင်းတွေတီးပြီးချင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ခုနပြောသလိုပ
disappointed in the performance of the military in Rakhine.
တမဟောင်းတူရဲ့တုံတက်ချက်နဲ့အတူနားဆင်ရမှာဖြစ်ပါတယ်။အဲဒီနောက်တရုတ်ကဆိုရရန်တရာအတွင်းအဂရိလိုက်စားမှုတိုက်ဖျက်ရေးလူပေါင်းတန်းနဲ့ရှိစစ်ဆေးခံရတဲ့တိုင်အောင်အကျင့်ပြတ်ချစားမှုတွေရှိနေတဲ့အချိန်လေးအာဖဂန်နဲ့ပါကစ္စတန်ကြားကနေဆက်ပြဿနာနဲ့အကြမ်းဖက်သမားတွေခိုးလုံမှုကြောင့်ဖြစ်ရတဲ့ပြစ်ပတ်ခါတွေအကြောင်းစတဲ့နှစ်ချုပ်သတင်းစာတွေကိုနားဆင်ကြရမှာပါ။အဲဒီနောက်ခရစ်စမတ်ဒေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့တောက်ကြနေမနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကြီးညာပါမယ်ရှင်။
Jerusalem ကို Israel အမျိုးတော်ဖြစ်တဲ့အတိမတ်ပြုပြီး American တန်ရုံကို Jerusalem ကိုရွှေ့ပြောင်းဖို့အတွက် American ပြည်ထောင်စုရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့အဆိုပြုချက်ကိုကုလသမဂ္ဂအထွေထွေညီလာခံကြီးကကြာသပတေးနေ့မှာပဲတခဲနဲ့မဲခွဲပြီးဆုံးဖြတ်အတည်ပြုလိုက်ပါတယ်။ထောက်ခံမဲပေးကြတဲ့နိုင်ငံပေါင်း128နိုင်ငံရှိပြီးပယ်ချတဲ့အဆိုပြုချက်ကိုလက်မခံတဲ့နိုင်ငံတွေက American နဲ့ Israel အပါအဝင်6နိုင်ငံရှိပါတယ်။မဲမပေးဘဲကြားနေခဲ့တဲ့နိုင်ငံကကနေဒါအပါအဝင်35နိုင်ငံရှိပါတယ်။American ကအချုပ်ချံအာဏာပိုင်နိုင်ငံတစ်နိုင်ငံအနေနဲ့လုံပိုင်ခွင့်ရှိတာကိုကြံသုံးမှုအတွက်ဒီတစ်နိုင်ငံတည်းကိုပဲရွေးပြီးအထွေထွေညီလာခံကြီးမှာအတိုက်ခိုက်ခံရတာမို့ဒီကနေ့ကို American ပြည်ထောင်စုကဘယ်တော့မှမေ့မှာမဟုတ်ကြောင်းမဲမပေးခင်မှာပဲလူပြည့်ရှိနေတဲ့ခန့်မှကြီးမှာတမ္မတ် American ကုလသမဂ္ဂဆိုင်ရာ American တမ္မတ်ကြီး Nikki Haley ကပြောကြားခဲ့တာပါကုလသမဂ္ဂကိုကမ္ဘာမှာရန်ပုံငွေအများဆုံးထည့်ဝင်တဲ့ American နိုင်ငံအနေနဲ့နောက်တစ်ခါရန်ပုံငွေတောင်းခံကြတဲ့အခါမှာနိုင်ငံတွေအနေနဲ့အမေရိကန်ကိုလာရောက်ကူညီတောင်းခံလာတာတွေကိုလည်းဒီကနေ့ဖြစ်ရကိုအမှတ်တရဖြစ်နေမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအစ္စရေးတမ္မာကြီးဒန်နီတန်နန်ကလည်းဒီကနေ့အဆိုပြုချက်ကိုထောက်ခံချသူတွေဟာပါလက်စတိုင်းတွေရဲ့ကျိုးဆွဲရကတဲ့ရုပ်သွေးတွေဖြစ်ကြောင်းပြောကြားခဲ့ပါတယ်။အီဂျစ်ကနေကမကထပြုတင်သွင်းခဲ့တဲ့မူကြမ်းကိုဆွေးနွေးရတဲ့အတွက်ကျန်တဲ့ပရင်းနဲ့အထွေထွေညီလာခံအရေးပေါ်ညီလာခံခေါ်ယူဖို့အတွက်ပါလက်စတိုင်းကနေတောင်းဆိုခဲ့တာပါ။တနင်္လာနေ့လုံခြုံရေးကောင်စီဆွေးနွေးပွဲမှာအဖွဲ့ဝင်၁၄နိုင်ငံကထောက်ခံတဲ့အခုဆုံးဖြတ်ချက်နဲ့ထပ်တူနီးပါးတူညီတဲ့အဆိုပြုချက်တွေကိုအမေရိကန်ကဗီဒိုအာဏာသုံးပယ်ချခဲ့ပြီးမှပဲအခုလိုအရေးပေါ်ညီလာခံကိုခေါ်ယူခဲ့တာဖြစ်ပါတယ်
။အမေရိကန်ကထုတ်လုပ်တဲ့ခန်းစစ်သုံးလက်နက်တွေကိုယူကရိန်းနိုင်ငံကိုရောင်းချဖို့အတွက်အမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အကြောင်းကြားစာကိုကွန်ဂရက်လွှတ်တော်ကဒီဇင်ဘာလ23ရက်နေ့မှာအကြောင်းကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနယူးယက်ကအခုသတင်းပတ်အတွင်းအတည်ပြုပြောကြားခဲ့ပါတယ်။အမေရိကန်ထုတ်လုပ်သူတွေအနေနဲ့ယူကရိန်းနိုင်ငံကိုလက်နက်ရောင်းချရေးဥပဒေပေါင်းဟာသမ္မတအိုဘားမားအစိုးရလက်ထက်ကလေးကတည်ရှိနေခဲ့တာဖြစ်တယ်လို့နယူးယက်ကပြောပါတယ်။အစိုးရအနေနဲ့ယူကရိန်းနိုင်ငံကိုလက်နက်ထောက်ပံ့တာမျိုးမဟုတ်ကြောင်းနယူးယက်ကဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်လက်နက်ထုတ်လုပ်သူတွေအနေနဲ့ရောင်းချခွင့်ကိုတော့ခွင့်ပြုထားတာဖြစ်တယ်လို့ပြောပါတယ်။ထုတ်ကုန်ခွင့်ပြုချက်လိုင်စင်အရအော်တိုမက်တစ်တနက်တွေနဲ့နှစ်မျိုးစလုံးအသုံးပြုနိုင်တဲ့အော်တိုမက်တစ်တနက်တွေကိုတင်ပို့နိုင်ဖို့အကျုံးဝင်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။နောက်ပြီးစစ်တုံးပြောင်းတူတနက်တွေအတန်တိတ်ကြိယာစစ်တုံးမှန်လူနဲ့ပိုးပစ္စည်းတွေပတ်ဝန်းပါတယ်။ရောင်းချခွင့်ပြုလိုက်တဲ့စစ်အသုံးဆောင်ပစ္စည်းတွေရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ 41.5 သန်းဖိုးဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။
အမေရိကန်နိုင်ငံရဲ့အားလည်းရထုံးစံတရက်ဖြစ်နေသမ္မတဒေါနယ်ထရမ့်နဲ့အစိုးရအဖွဲ့အကြီးအကဲအရာရှိကြီးတွေဟာကမ္ဘာတစ်လောကအမေရိကန်တက်တွေစီကိုတွားရောက်နေကြပါတယ်။ သမ္မတထရမ့်ဟာဖလော်ရီဒါကမာအီလာဂိုအဖမ်းပြေစခန်းကိုအားလိုက်ရမသွားခင်မှာဝါရှင်တန်ဒီစီမြို့ပြင်မှာရှိတဲ့ဝေါ်တာရစ်စစ်ဆေးရုံမှာတက်ရောက်ကုသနေတဲ့ဒဏ်ရာရတဲ့စစ်သားရှိဒရေးစီကိုတွားရောက်ခဲ့ပါတယ်ဒီဒဏ်ရာရစစ်သည်တော်တွေဟာကမ္ဘာပေါ်ကရဲစမ်းတပ်တွေအရှိဆုံးပုံကိုယ်တွေထဲမှာပါပြီးသူတို့အတွက်ခရစ်စမတ်နှုတ်ခွန်းဆက်တာဖို့အတွက်တွားရောက်တာဖြစ်ကြောင်းသမ္မတကပြောပါတယ်American သူသမရမိုက်ပန်ဆာတော့ချက်တပရင်းနေမှာပဲ American ရဲ့အရှိကြဆုံးစစ်ပွဲမှာတိုက်ပွဲဝင်နေတဲ့တပ်သားတွေရှိရာ Afghanistan ဘက်ကိုတွားရောက်ခဲ့ပါတယ်။လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ Afghan က background leader အခြေစိုက်စခန်းမှာရှိနေတဲ့ American တပ်သားပေါင်း 1000 ခွဲလောက်ကိုကျေးဇူးတင်စကားပြောကြခဲ့ပြီးတဲ့နောက်မှာကဘူးကိုတွားရောက်ပြီး Afghan သမရ Ashraf Ghani နဲ့ Afghan အစိုးရဖွဲ့အကြီးကဲ Abdullah Abdullah တို့နဲ့တွေ့ဆုံခဲ့ပါတယ်။ရှိလျားတဲ့ငင်းချမ်းခီလန်ကိုအတူလျှောက်နှမ်းရမှာအာဖဂန်နစ္စတန်ငင်းချမ်းမှုနဲ့လုံခြုံမှုရှိရတဲ့အကူအညီပေးဖို့အမေရိကန်ကတန်တိထံချထားကြောင်းဒုသမရပင်ဆာအာဖဂန်သမရကိုပြောကြားခဲ့တာပါကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတော့ကျူးဘားကဂွန်ဒနာမိုဘေးရေတပ်စခန်းမှာရှိတဲ့အမေရိကန်တပ်သားတွေစီတွားရောက်ခဲ့တာဖြစ်ပါတယ်ဝန်ကြီးဂျင်မက်တစ်ကတောက်ကြံနေမှာတော့ဖလော်ရီဒါကနေပေါ့ရေတပ်စခန်းအပြင်မြောက်ကာရိုလိုင်းနားမှာရှိတဲ့စစ်စခန်းတွေကိုလည်းတွားရောက်အောင်မှာဖြစ်ပါတယ်
လေးနှစ်ကြာပြည်တွင်းစစ်ကိုအဆုံးသတ်နိုင်စေဖို့အတွက်အီသီယိုးပီးယားနိုင်ငံမှာကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွင်းတောင်ဆူဒန်အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကအပြစ်ခတ်ရက်စဲတဲ့သဘောတူစာချုပ်ကိုကြာတောင်လေးနေမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။သဘောတူညီချက်အရပါဝင်တဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့စစ်နေလေးကစပြီးတော့ရန်လိုတဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့စစ်စခန်းတွေကိုပိတ်ပစ်ဖို့နဲ့စစ်ပွဲတွေအတွင်းဖမ်းဆီးထားသူတွေနိုင်ငံရေးမှုနဲ့ထိန်းသိမ်းထားသူတွေပြန်ပြီးဆွဲထားတဲ့အမျိုးသမီးနဲ့ကလေးတွေကိုပြန်လွှတ်ပေးဖို့စတာတွေပါဝင်ပါတယ်။ဒီသဘောတူညီချက်ဟာတောင်းနဲ့ချီတဲ့လူတွေတည်ဆုံးခဲ့ရပြီးနောက်တောင်းနဲ့ချီတဲ့လူတွေအိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့ပြည်ပခါကိုအဆုံးတတ်စေဖို့အတွက်အားပေးတဲ့ပထမခြေလှမ်းဖြစ်တယ်လို့အာဖရိကသမဂ္ဂရဲ့ဥက္ကဋ္ဌမူဆာဖာကီကပြောဆိုလိုက်ပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမြူဟောင်းဗိုလ်ချုပ်မောင်မောင်စိုးကိုရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဖယ်ရှားရှင်းလင်းရမှာဥဆောင်တယ်လို့ဆွဆွဲပြီး American ကကြက်တပရင်းနေမှာပဲအရေးယူတန်းခတ်လိုက်ပါတယ်။ American ဗန်နိုင်းဝန်ကြီးဌာနကကမ္ဘာတစ်လုံးမှာလူခွင့်ချုပ်ဖောက်မှုရှိတယ်လို့သတ်မှတ်ပြီးလူပေါင်း52ယောက်ကိုအရေးယူတန်းခတ်ကြောင်းကြေညာလိုက်တဲ့အထက်မှာမြန်မာစစ်ဗိုလ်ချုပ်တူပါဝင်နေတာပါ။ Gambia သမရဟောင်းကတော့သူအာဏာရတဲ့ချိန်မှာသူ့ရဲ့အာဏာအတွက်ချိန်ချောက်မှုရှိတယ်လို့တတ်မှတ်ထားသူတွေကိုတတ်ဖြတ်ဖို့အတွက်ကွန်မြက်တဲ့နေရာတစ်ခုဖန်တီးခဲ့တယ်လို့အမေရိကန်ဆိုရကပြောပါတယ်။ပါကစ္စတန်ကခွဲစိတ်ဆရာဝန်ဟာမစ်ရှားကိုတော့လူရဲခန္ဓာကိုယ်အစိတ်ပိုင်းတွေကိုထုတ်ယူပြီးတရားဝင်ရောင်းဝယ်ရမှာပတ်သက်နေတယ်လို့ယုံကြည်ရတဲ့အတွက်အခုလိုအရေးယူစင်းနဲ့ထည့်သွင်းထားတာပါ။ဥစ်ဘက်ကအာဏာရှင်ဟောင်းရဲ့တမိဖြစ်သူကိုလည်းရာဇဝတ်ဂိုင်းနဲ့ဆက်ဆက်လှုပ်ရှားနေသူဖြစ်တတ်မှတ်ပြီးအရေးယူတတ်ပါတယ်။လူခွင့်ရချုပ်ပေါက်မှုနဲ့အောက်ကြီးလိုက်စားမှုမှာပါဝင်ပတ်သက်နေသူနိုင်ငံခြားသားတွေအတွက်အမေရိကန်အစိုးရအရေးယူတဲ့ Magnitsky လူခွင့်ရဆိုင်ရာဥပဒေနဲ့အခုလိုအရေးယူလိုက်တာဖြစ်ပါတယ်
။မကြာသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်ထောင်ပေါင်းများစွာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးတွေလွတ်ဖို့အတွက်အမေရိကန်ဒေါ်လာ25သန်းအသုံးပြုမယ်လို့အိန္ဒိယကကြေညာလိုက်ပါတယ်။ဒီငွေပမာဏကို9နှစ်တာကာလအတွင်းအသုံးပြုမှာဖြစ်တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ပြောခွင့်ရသူ Ravish Kumar ကပြောပါတယ်။ဖွံ့ဖြိုးရေးအတွက်9နှစ်အတွင်းအသုံးပြုဖို့ဒေါ်လာ25သန်းဆိုတဲ့ရာထောင်ငွေပမာဏသာဖြစ်ပြီးအမှန်တကယ်လူအပ်ချက်နဲ့အကျိုးရှိရှိအတုံးချပုံမှုပေါ်မှာမူတည်တယ်လို့သူကပြောပါတယ်ခမ်းမန်းကြီးရိုဟင်ဂျာမွတ်စလင်6သိန်းလောက်ဟာဩဂုတ်လ25ရက်နေ့နောက်ပိုင်းအကြမ်းဖက်မှုတွေစူးစူးရရဖြစ်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြပါတယ်အိန္ဒိယကရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးအထောက်အကူတွေပေးဖို့ကိစ္စအတွက်အသေးစိတ်ဆွေးနွေးချက်တွေကိုအိန္ဒိယနိုင်ငံသားကြီးအတွင်းဝင် S ဂျန်ရှာကာနဲ့မြန်မာအစိုးရခေါင်းဆောင်တွေဘူရူးနီကနေပြည်တော်မှာဆွေးနွေးခဲ့ကြတာဖြစ်တယ်လို့ Press Trust အိန္ဒိယရဲ့သတင်းမှာဖော်ပြထားပါတယ်
ကျေပရင်းနေကတန်ကိုရီးယားနိုင်ငံဂျေချုံမြို့မှာရှိတဲ့ကျန်းမာရေးလက်ချင်ငယ်လုပ်တဲ့ဆိုင်ငန်းရှိရာဆောက်ဦးမှာမီးဆွဲလောင်တဲ့အတွက်လူပေါင်း20လောက်တေဆုံးရပါတယ်။တေဆုံးသူအများစုကရေနွေးငွေလွှတ်ထားတဲ့အခန်းထဲမှာတေဆုံးရတာလို့တန်ကိုရီးယားမိသားဌာနကပြောပါတယ်။မီးရမော်တော်ကားတစ်စီးမှာဆက်တင်လောင်ကျွမ်းခဲ့တာဖြစ်ပြီးအထက်8ထက်ရှိတဲ့ဆောက်ဦးကိုမီးကူးသွားတာဖြစ်ပါတယ်။အထက်မှာတော့လူများပြားပိတ်မိနေထဲတာဖြစ်ပါတယ်။မီးလောင်ကျွမ်းမှုဖြစ်ပေါ်ရကအစိတ်ပါတဲ့မီးကူးတွေအချင်းချင်းပြန့်ပွားရကလည်းအခုလိုတေဆုံးရတာပါ။
ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာ လန်ဒွာလန်လာစကောဦးထက်မနေဒဟန်ရရှိခဲ့တဲ့အထိလူအုပ်ထဲကိုတမင်တက်တက်ကားနဲ့ဝင်တက်ခဲ့သူဟာအကျန်းဖက်ဝါဒီတွေနဲ့ဆက်ဆက်မှုမှတ်တမ်းရှိသူတူမဟုတ်တဲ့အကြောင်းအာနာပိုင်ကပြောဆိုလိုက်ပါတယ်။ဖမ်းဆီးထားတဲ့ကားမောင်းသူဟာအသက်
32ကနေဝင်ရောက်တိုက်မိကြရနိုင်သည့်အနီးနားမှာရှိတဲ့တာဝန်ရှင်ပြင်ပကရေးတပ်ဖွဲ့ဝင်တအူးကဖမ်းဆီးခဲ့တာဖြစ်ပါတယ်။တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးစံမိုးဝေတို့ကြီးညာပေးခဲ့ကြတာပါ။အခုရင်ဆုံးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဟန်တအူးကိုအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့မှုအပေါ်မှာတုံ့ပြန်မှုတချ ချုပ်ဖောက်မှုတွေမှာတာဝန်ရှိသူစီရင်တဲ့ထည့်သွင်းပြီးတန်ခတ်အရေးယူမှုအစ်စ်ချမှတ်လိုက်တာဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့ဆောင်ရွက်ချက်ပေါ်မှာစိတ်ပျက်တဲ့ကြောင်းဒီအမေရိကန်အစိုးရကပြသလိုက်တာဖြစ်တယ်လို့မြန်မာအရေးတုံ့တက်သူတွေကပြောကြပါတယ်။ဒါဟာမြန်မာစစ်တပ်ကိုသာပြစ်မှတ်ထားချမှတ်တဲ့တန်ခတ်မှုဖြစ်တယ်လို့လည်းပြောပါတယ်။ဗိုလ်ချုပ်မမောင်စုပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့လိုက်တဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်လွှတ်တော်ကမနစ်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့ Global Minsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အမေရိကန်အစိုးရကအရေးယူတန်ခတ်တဲ့ဥပဒေအရလူပုဂ္ဂိုလ်73ယောက်အပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်တဲ့အထက်မြန်မာစစ်အရာရှိတဦးဖြစ်သူအနောက်ပိုင်းတန်းစစ်ဌာနချုပ်တိုင်မူဟောင်းဗိုလ်ချုပ်မမောင်စုပါဝင်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနအနေနဲ့လည်းလူ့အခွင့်အရေးထောက်ခံပြီးကာကွယ်ဆောင်ရှောက်ဖို့အပြင်အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်အသုံးချနိုင်တဲ့နည်းလမ်းအလုံးစုံကိုအသုံးပြုသွားမှာဖြစ်ပြီးကြာသပတေးနေ့ကချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေဟာအမေရိကန်ပြည်ထောင်စုအပြင်မဟာမိတ်တွေနဲ့မိတ်ဖက်နိုင်ငံတွေရဲ့လုံခြုံမှုကိုထောက်ခံဖို့အပြင်ဆန်ထားချက်တွေကိုလည်းလေးစားလိုက်နာရရောက်တယ်လို့ကြာသပတေးနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းကရဟင်ဂျာတွေအပေါ်ဥပဒေမဲ့တပ်ဖြတ်မှု၊လိင်ပိုင်းဆိုင်ရာစန့်ကျင်စော်ကားမှု၊ဖမ်းဆီးမှုတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခံလုံတဲ့အထောက်အထားတွေတွေ့ရှိခဲ့တာကြောင့်ဆိုပြီးမနေ့ကအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မမောင်စိုးဟာရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေမှာကြီးကြပ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဟောင်းဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကလုံခြုံရေးကင်းစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အရသာရိုဟင်ဂျာတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့မှုမှာတာဝန်ရှိသူအဖြစ်ထည့်သွင်းလိုက်တာဖြစ်ပါတယ်။ဗိုလ်ချုပ်မမောင်စိုးကိုအခုလိုတန်ခတ်အရေးယူလိုက်တာဟာမြန်မာစစ်တပ်ရဲ့လုပ်ရအပေါ်အမေရိကန်အစိုးရဘက်ကစိတ်ပြက်ကြောင်ပြသလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းပရစ်စီလာကလပ်ကပြောပါတယ
်။ I think it sends a signal that the US government is very disappointed in the performance of the military in Rakhine.But I don't think it's a move against the government.
ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်ရဲ့လှုပ်ဆောင်မှုတွေပေါ်အမေရိကန်ကစစ်ပြက်ကြောင်ပြသလိုက်တဲ့လှုပ်ရဖြစ်ပါတယ်။ဒါပေမဲ့ဒါဟာမြန်မာအစိုးရကိုဆန့်ကျင်တဲ့လှုပ်ရလို့အစ်မမမြင်ပါဘူး။ဒီတန်ခအရေးယူမှုဟာထိတ်တန့်စစ်တပ်ခေါင်းဆောင်အပေါ်ချမှတ်တာမဟုတ်ဘဲအနောက်ပိုင်းတိုင်းဒေသအကြီးအကဲတဦးပေါ်ချမှတ်တာကြောင့်ဒါဟာပြစ်မှတ်ထားချမှတ်တဲ့ပိတ်ဆို့အရေးယူမှုပဲဖြစ်ပါတယ်။
ဗိုလ်ချုပ်မမောင်စိုးအပေါ်အခုလိုအရေးယူလိုက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်မှာမဟုတ်ဘူးလို့လဲပရစ်စီလာကလပ်ကပြောပါတယ
် But I don't think it will have any serious damage to the bilateral relationship. I think it's going to hurt.
အခုလိုတန်ခအရေးယူလိုက်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်နေလို့ကျွန်မမထင်ပါဘူး။ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးတော့ထိခိုက်နိုင်ပါလေ။စစ်တပ်နဲ့ဆက်ဆံရေးကလည်းအခုချိန်မှာထိခိုက်ပြီးသားဖြစ်နေပါပြီ
။ဗိုလ်ချုပ်မမောင်စိုးကိုအမေရိကန်ပြည်ထောင်စုကအခုလိုတန်ခအရေးယူလိုက်တာဟာအရေးပါတဲ့ခြေလှမ်းတရားဖြစ်တယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူး John Sifton ကပြောပါတယ
် Lifting Mong Mong So is an important first step in communicating to the Burmese government that there are consequences.
ဘုချုံမောင်မောင်ဆိုးကိုတန်ခအရေးယူလိုက်တာဟာတခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ချိုးဖောက်မှုတွေအတွက်အပြစ်ပေးအရေးယူခံရနိုင်တယ်ဆိုတာမြန်မာအစိုးရကိုအသိပေးကြောင်းကြားလိုက်တဲ့ရေးပါတဲ့ခြေလမ်းတရက်ပါလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆင်းရဲတွေမှာထက်သွင်းခံထားရတဲ့တခြားမြန်မာကောင်းဆောင်တွေအများပြားရှိနေပါသေးတယ်
အဲ့ဒီလူတွေဟာလည်းအနာဂတ်မှာအပြစ်ဖေးခံရကောင်းခံရနိုင်ပါလေဒါပေမဲ့ဒါကတော့အရေးပါတဲ့ခြေတန်းတစ်ရပ်ပါမြန်မာအစိုးရအနေနဲ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအသိမှတ်ပြုပြီးတော့ဘယ်နှဦးတည်ဆုံးခဲ့တယ်ဘလို့ချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်ဘသူတွေကကျူးလွန်ခဲ့တယ်ဆိုတာကိုအတိအကျသိနိုင်အောင်နိုင်ငံတကာလေးလာသူတွေဝင်ရောက်ခွင့်ပြုတယ်ပါလေ
ရခိုင်ပြည်မြောက်ပိုင်းမှာအောက်တိုဘာ25ရက်နေ့ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံအများအပြားကအမျက်ဒေါသထွက်နေကြတယ်လို့လဲဂျွန်စစ်တင်ကပြောပါတယ်။အောက်တိုဘာအတွင်းအာဆာအစွန်းရောက်အဖွဲ့တွေကိုလိုက်လံရှင်းလင်းတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကစစ်သားတွေဟာရိုဟင်ဂျာကျေးရွာတွေကိုဝင်ရောက်ပစ်ခတ်တပ်ဖြတ်တာအာရမပြုကျင်တာတွေရှိခဲ့ကြောင်းမျက်မြင်ကိုတွေ့ကြုံတွေ့ခဲ့ရသူတွေကပြောဆိုခဲ့ကြောင်းလဲအမေရိကန်အစိုးရရဲ့ကြေညာချက်မှာကိုကာဖော်ပြထားပါတယ်ဗိုလ်ချုပ်မမောင်စိုးကတော့အနောက်ပိုင်းတိုင်းမူယာရုကပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲရုတ်တရက်ဖယ်ရှားပြီးသူ့နေရာမှာဗိုလ်မှူးချုပ်စိုးတင့်နိုင်ကိုအစာထိုးခန့်အပ်ထားတာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကြာတာပရိနေကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အမိန့်အရဒဏ်ခတ်မှုချမှတ်ခံလိုက်ရသူတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိရင်ချစ်ပိတ်ခံရမှာဖြစ်တဲ့အပြင်အမေရိကန်နဲ့နိုင်ငံတကာငွေကြေးစနစ်အသုံးပြုမှုမှာလည်းကန့်သတ်ခံရမှာဖြစ်ပါတယ်2013ခုနှစ်ဇူလိုင်လစာပိုင်းတုန်းကလည်းမြောက်ကိုရီးယားနိုင်ငံကနေစစ်သုံးပစ္စည်းတွေမူဝယ်ဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂရဲ့တားမြစ်ချက်ကိုချိုးဖောက်တဲ့အတွက်ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးယုံရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေကိုအမေရိကန်အစိုးရကအရေးယူတံခတ်ခဲ့ပါတယ်ခင်ဗျာ
ဒီနှစ်တွင်မြန်မာနိုင်ငံကြီးမှာငင်းငယ်ဖွံ့ဖြိုးရေးဆိုင်ရာခက်ခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ချက်တွေပေါ်မှာသုံးသပ်လိုပါတယ်အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်အခုစနေနေ့ညတဲ့ဒီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတနှစ်တာသုံးသပ်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့လည်းတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင်ဒဲဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာတိုင်းဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီရတာကြနေမနေ့ကင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်ရှင်တရုတ်သမ္မတရှီကျင်းပင်ကိုရိုင်းဦးစီးတဲ့အဂရိလိုက်စားမှုတိုက်ဖြတ်ရေးအစီအစဉ်တွင်ဝန်တန်းပေါင်း 1.5 တန်းကျော်စုံစမ်းစစ်ဆေးခံခဲ့ကြရသလိုထိတ်တန့်ခေါင်းဆောင်တွေအတော်များများလည်းယာရုကနေဖြုတ်ပစ်တာခံကြရပါတယ်ဒါပေမဲ့အာတင်စရာကောင်းတာကအဂရိလိုက်စားမှုတွေဆက်ပြီးတော့ရှိနေသေးပါပဲသမ္မတရှီကတော့အကျင့်ပြတ်ခြားစားမှုဟာပါတီအတွက်အကြီးမားတဲ့ချိန်ချမှုဖြစ်တယ်လို့ပြောထားပါတယ်ဒီအကြောင်း VOE သတင်းတောက် BI ရဲ့သတင်းလွှာကိုဦးစံမွေကပြောပြမှာပါရှင်
တရုတ်နိုင်ငံကအကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးအစီအစဉ်ဟာအလွန်မတန်းကိုအရှင်ဟုန်ကောင်းနေပြီးတော့2018ခုနှစ်အထိဆက်လက်လှုပ်ဆောင်မှာဖြစ်တဲ့အကြောင်းအာနာဘန်နီကပြောပါရတယ်။ဒါပေမဲ့လေးလသုံးသက်သူတချို့ကတော့လုံလောက်တဲ့အနေထားရောက်ဖို့အများကြီးလိုသေးတယ်လို့ပြောကြပါရတယ်။အကြမ်းဖက်အဖြစ်ကွန်မြူနစ်ပါတီ18ကြိမ်မြောက်နီလာကန်အပီရှီကျင့်ပင်ဩဇာအာဏာပိုးပြီးတော့ကြီးထွားလာပြီးတဲ့နောက်ပိုင်းတိုက်ဖြတ်ရေးအစီအစဉ်ဟာပုံမှုအရှိန်မြင့်လှုပ်ဆောင်လာတယ်လို့အကျင့်ပြတ်ခြားစားမှုဆန်ရထိတ်တန့်ကြွန့်ကျင်သူတို့ဖြစ်တဲ့ရန်ဒီယန်မင်းကပြောပါရယ်လက်စားမှုတွေမှာပါဝင်တဲ့အစိုးရအရာရှိတွေအရေးအတွက်ကတော့တိတ်ပြီးတော့တိတိတသာပြောင်းလဲမသွားဘူးလို့ပြောပါရယ်ကွန်မြူနစ်ပါတီမှာအဖွဲ့ဝင်ပေါင်း89တန်းရှိတာပါစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတဲ့ဘဝင်တန်းတွေရဲ့အရေးအတွက်ဟာလက်စားတဲ့သူတွေအရေးအတွက်နဲ့စာရင်အသေးဖွဲလောက်ပဲရှိသေးတယ်လို့ရန်ကမန်ဒရင်းဘာသာနဲ့ပြောပါရယ်
如果存在比较多的继续腐败的话就说明我们要反思十八大之后的反腐败为什么
ကျွန်တော်တို့အနေနဲ့စဉ်းစားတဲ့နာကအဂရိလိုက်စားနေတဲ့အရေးအတွက်ကဆက်လက်ပြီးတော့များနေတာဟာ18ကြိမ်မြောက်ပါတီညီလာခံအပြီးအကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးအစီအစဉ်ကိုမကြောက်ကြတာလားစိုးရင်စရာကောင်းလောက်အောင်ချင်းချမှုတွေမဖြစ်လို့လားဆိုတာစဉ်းစားစရာပါလို့ပြောသွားတာပါမေးစရာဖြစ်လာတာကဘလို့အပြောင်းလဲတွေလှုပ်တင်တယ်လဲဒီလိုဘာကြောင့်ဖြစ်နေတယ်လဲတရုတ်နိုင်ငံရဲ့အကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးညှိစနစ်ကိုပြန်ပြီးတော့စဉ်းစားတင်လားဆိုတာတွေဖြစ်တယ်လို့သူကပြောပါတယ်။တခြားကြည့်မယ်ဆိုရင်ပြီးခဲ့တဲ့နှစ်ထဲမှာအဆင့်မြင့်အရာရှိကြီး18ယောက်ကိုပြီးခဲ့တဲ့နှစ်အတွင်းဖမ်းဆီးနိုင်ခဲ့တာဟာကောင်းတဲ့ချက်ပါ။သူတို့ကို2018ခုနှစ်အတွင်းမှာဖြစ်ဆေးခဲ့ပါတယ်။အဲ့ဒီထဲကအများစုဟာသူတို့ရဲ့လက်ရှိယာရုမှာဆက်ရှိနေတာနှစ်နှစ်လောက်ရှိနေပါပြီ။ အမှုတစ်ခုမှာဆိုရင်ရာရှိတယောက်ကိုရာထူးရွှေပြောင်းပစ်လိုက်ပြီးတဲ့နောက်နှစ်လပဲသူ့ကိုစစ်ဆေးခဲ့ပါတယ်ရာထူးကနေရွှေပြောင်းပစ်လိုက်တဲ့ရာရှိတွေထဲမှာအဂရိလိုက်စားမှုကိုကြီးကြပ်တဲ့ဘန္နာယေဝန်ကြီးဌာနကရာရှိတယောက်လည်းပါနေပါတယ်ဒီလိုစုံစမ်းစစ်ဆေးမှုတွေခံရသူအားလုံးနှိပါလောက်ဟာရှင်ကျစ်ပင်အာနာရရှိလာပြီးတဲ့နောက်ပိုင်းခန့်အပ်ခံရသူတွေဖြစ်နေပါတယ်ရာထူးကနေဖ ဒါပေမဲ့တာဝန်ရှိသူတွေကိုရွေးချယ်တဲ့နေရာနဲ့ပြဿနာပေါ်နှံ့နှံ့ဆက်ဆက်ရှိရလားဆိုတာကမေးစရာဖြစ်နေပါတယ်။မစ္စတာရှီကျင်းပင်မှာအရေးပါတဲ့ရာယူနေရာတွေကိုခန့်အပ်ဖို့အရေးချင်းရှိပြီးတော့လုပ်ငန်းကျွမ်းကျင်တဲ့ဝန်ထမ်းတွေနည်းနည်းပါးပါးပဲရှိနေတယ်လို့ဝေဖန်သူတချို့ကလည်းပြောကြပါတယ်။စီးပွားရေးပညာရှင်လည်းဖြစ်ဟောပြောရေးသားသူတဦးလည်းဖြစ်တဲ့ဟူရှင်တောင်ကတရုတ်နို
要对官员进行财产公开。
苏亚亚系列白菜木纪念节，苏亚本人为当地桂林闽南木偶清除上进的路路巴嘞。那比如看板子，亚东为先，都是一个叫苗丹的，地大比都多多的干的，屋里呢你送下比我路的路。但问西路的个对面米家的干的，上进部阿贝亚巴嘞买路表达了七八嘞。罗老在嘛阿格里来三木木肯的阿龙一万个，因从。巴蒂不和公信业时间停顿一会个是谁把嘞？两年马了，苗达无上公信和派人比较巴蒂业广场门口，阿克里来三木代表伊的嘛，拆断了门路，苗林也把嘞。李拉懂得独立个了，代表伊个保庇了阿刚了哦。云南月前木内，亚鲁多面比的是那个表皮亚里门路人啊，门主任把他呢表把嘞。
如果你主要还是靠上级的领导人他个人的了解和判断的话。
而且我那里
个
亚路多米看他们里六点尼亚吗？不故意拿来木呢，推单高上里送票过呗，用机阿他里面输赢，就让你那个了，别在那里批信了，开巴里买路表多了批巴嘞。因为我将这个亚的别在那里个保庇着，如果下铺内部输赢，六百股啥，就是新编木里个不么里边的两样绝对才买亚巴里面什么？
ဥစားမဝေပြပြခဲ့တာပါရှင်။2019တခုလုံးမှာဒီအာဖဂန်နစ္စတန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားသဘောထားကွဲလွဲအငင်းပွားနေရတာတွေနောက်ပြီးအပြန်အလှန်ဆွတ်ဆွဲပြစ်တင်မှုတွေနဲ့ပြည်နေခဲ့တဲ့နှစ်လို့ဆိုနိုင်ပါတယ်။နှစ်နိုင်ငံလုံးကဒီနိုင်ငံကတော့စစ်သွေးကြွတွေကိုခိုးလုံခွင့်ပေးထားတယ်ဆိုပြီးအပြန်အလှန်လဲဆွတ်ဆွဲခဲ့ကြတဲ့အကြောင်းနဲ့အတူတစ်နှစ်တာအတွင်းမှာနှစ်နိုင်ငံကြားအဓိကဖြစ်ပျက်ခဲ့သမျှတွေကို VOA သတင်းတောက်အရှာတန်ဇင်းရဲ့ပြောပြချက်ကိုပြန်လည်ထုတ်နှုတ်ပြီးတော့တင်ပြပေးထားပါတယ်ရှင်2019ခုနှစ်အတွင်းပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးဟာအတော်လေးခက်ခဲရှုပ်ထွေးပါတယ်ကိုယ်နိုင်ငံကိုတိုက်ခိုက်သူတွေကိုတစ်ဖက်နိုင်ငံကနေခွင့်ပေးထားတယ်ဆိုတာမျိုးနှစ်နိုင်ငံလုံးဘက်ကအပြန်အလှန်ဆွတ်ဆွဲကြပါတယ်တခါအာဖဂန်နစ္စတန်သမ္မတအက်ရှရက်ဖ်ဂါနီကငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုတွေကြံကြအောင်ပါကစ္စတန်ကလုပ်နေတယ်လို့ပြောပါတယ
် The government of national unity NIAwent far out on a limb to offer an olive branch.
ကျွန်တော်တာဝန်ယူခဲ့ခြင်းကဆလို့ပါကစ္စတန်ကိုကျွန်တော်ဘက်ကငြင်းချမ်းရေးကန့်လန့်ခဲ့ပါတယ်။ဒါပေမဲ့ပါကစ္စတန်ဘက်ကပြန်ပြီးလက်မကမ်းခဲ့ပါဘူး။ပြည်ပခါတွေနဲ့အကြမ်းဖက်မှုတွေအပြည့်တိုင်ချုပ်ငင်းသွားစေရေးအတွက်နှစ်ဖက်အပြန်အလှန်၃ဘွဲ့၄ဘွဲ့ဒါမှမဟုတ်အဖွဲ့အစုံပါဝင်တဲ့ညှိနှိုင်းဆွေးနွေးမှုတွေဖြစ်ပေါ်လာအောင်ကျွန်တော်တို့စူးစမ်းခဲ့ပါတယ်။ဒါပေမဲ့ဖြစ်ထွန်းမှုကတော့မဆိုးစလောက်လေးသာရှိခဲ့ပါတယ်။
ပါကစ္စတန်နိုင်ငံကစူဖီဖျားကြောင်တစ်ခုကို2019ခုနှစ်ဖေဖော်ဝါရီလမှာအထူးခံဘုံခွဲတိုက်ခိုက်ခဲ့သူဟာအာဖဂန်နစ္စတန်ကစစ်သွေးကြွဖြစ်ကြောင်းအပြစ်ဖို့ပြီးနယ်စပ်ကအဓိကဖြတ်တန်းရနေရာတစ်ခုဖြစ်တဲ့တော့ကမ်နဲ့ချာမန်ဒေတာတစ်ခုကိုပါကစ္စတန်ဘက်ကတလကြပိတ်ထားခဲ့ပါတယ်။ပါကစ္စတန်နိုင်ငံကွီယက်တာကနေအာဖဂန်နစ္စတန်ကကန်ဒါဟာကိုသွားတဲ့နယ်စပ်ဖြတ်လန်းချာမန်ကိုတစ်နှစ်အတွင်းအကြိမ်ကြိမ်တစ်ခါတည်းမှသတင်းပတ်ပေါင်းများစွာကြအောင်ပိတ်ခဲ့ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးဟာလည်း50ရာခိုင်နှုန်းနီးပါးကျဆင်းသွားတဲ့အကြောင်းအာဖဂန်အရာရှိတွေကပြောကြပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးနောက်ထပ်မပြေလည်မှုတစ်ခုကတော့ပါကစ္စတန်ဘက်ကနယ်စပ်စီးရိုးကတဲ့ကိစ္စဖြစ်ပါတယ်။ပါကစ္စတန်စစ်ဗိုလ်ချုပ်နူမန်ဇခရီးယားကအခုလိုပြောပါတယ
်။ It's going to be completely fenced. The border forts will be completed.
နယ်စပ်စီယိုကိုအပြီးကာမယ်။နယ်ကြားဆောက်ခံတပ်တွေလည်းအပြည့်စုံပါပါလိမ့်မယ်။ဒါဟာနိုင်ငံတကာမြေတလက်မတောင်မပါပါဘူး။1918ဒီဇင်ဘာရောက်လို့ရှိရင်အဲ့နေရာကိုကျွန်တော်တို့စောင့်ကြည့်နေဖို့လည်းမလိုတော့ပါဘူး
။ နေဇတ်ဒေတာတွေမှာစစ်သွေးကြွတွေထကြွတောင်းကျန်းနာကိုထိန်ချုပ်ဖို့စီယိုလုံအောင်ခတ်လိုက်တာကအကောင်ဆုံးနည်းလမ်းဖြစ်တယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။အာဖဂန်နစ္စတန်ကလည်းကိုပိုင်စီယိုကာကျင်နေဆိုရင်အကူအညီပေးမယ်လို့ကန့်လန့်ထားတဲ့အကြောင်းလဲပါကစ္စတန်ဘက်ကပြောပါတယ်။အာဖဂန်နစ္စတန်ကတော့ပါကစ္စတန်ကခြံစီယိုကာတာဟာနှစ်နိုင်ငံကြားနှစ်ကာလကြာရှည်အငင်းပွားနေခဲ့တဲ့ဂျူရန်လိုင်းကိုအတိဖြစ်သွားအောင်လုပ်နေတာလို့ပြောပါတယ်။အာဖဂန်တာလီဘန်တပုံတွေကိုခွေတားနဲ့ပက်ရှဝါလိုပါကစ္စတန်ရဲ့အဓိကမြို့ကြီးတွေမှာနေခွင့်ပေးထားတယ်လို့အာဖဂန်ဘက်ကစွပ်စွဲပါတယ်။တစ်နှစ်လုံးနေဆက်မှာလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်နေတာတွေကြောင့်လည်းနှစ်ဖက်စလုံးမှာအရသားတွေရောစစ်ဖက်ကပါတေဆုံးခဲ့ကြရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တောင်အာရှဆိုင်ရာမူဝါဒတွေကိုဩဂုတ်လတည်းတုန်းကကြေညာခဲ့ချိန်မှာအာဖဂန်နစ္စတန်ထဲကလုံခြုံရေးအခြေအနေတဖြည်းဖြည်းဆိုးဝါးလာနေတာနဲ့ပတ်သက်လို့ပါကစ္စတန်ကိုအခုလိုအပြစ်ပြောခဲ့ပါတယ်
။ Pakistan has also sheltered the same organizations that try every single day to kill our people.We have been paying
ပါကစ္စတန်နိုင်ငံဟာကျွန်တော်တို့လူမျိုးတွေကိုနေ့စဉ်နဲ့အမြတ်တတ်မဲ့အဲ့ဒီအခွင့်အရေးကိုပဲခိုလုံဝင့်ပေးထားပါတယ်။ကျွန်တော်တို့ကပါကစ္စတန်ကိုဒေါ်လာတွေဘီလျံပေါင်းများစွာပေးခဲ့တာပါ။တစ်ချိန်တည်းမှာသူတို့ကကျွန်တော်တို့နဲ့တိုက်နေတဲ့အကြမ်းဖက်သမားတွေကိုနေစရာပေးထားနေပါတယ်။ဒီလိုဖြစ်နေတာကိုချက်ချင်းပြောင်းလဲပြစ်မှာပါ
။အမေရိကန်စန့်ကျင်ရေးအထူးသဖြင့်ပါကစ္စတန်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အိန္ဒိယနိုင်ငံကိုအာဖဂန်နစ္စတန်မှာပို့ပြီးတော့ကြဲကြဲပြန့်ပြန့်ပါဝင်ပတ်သက်လာစေဖို့သမ္မတထရမ့်ရဲ့တိုက်တွန်းချက်အပေါ်မှာအပြင်းထန်ဆန့်ကျင်မှုကိုတွေ့ရပါတယ်။အဲ့ဒီအချိန်ကစလို့သုံးနိုင်ငံကြားမှာတည်သာထင်ရှားတဲ့အပြောင်းအလဲတွေမရှိခဲ့ပါဘူး။သုံးနိုင်ငံကြားအငင်းပွားစရာပြိပခဖြစ်စရာရှုပ်တော်ပုံတွေကိုဖြစ်ရှင်းဖို့နီလန်းကိုလည်းတန်ကင်းတမန်ကင်းအရာတိုးတိုးတိတ်တိတ်ပဲဖြစ်ရှင်းကြဖို့ဆက်လက်ပြီးနီလန်းရှာဖွေနေစေဖြစ်ပါလိမ့်ရှင်။အခုတော့သောတာရှင်တွေအတွက် Jeff Scott Soto နဲ့အဖွဲ့ကတည်ဆိုထားတဲ့ We Wish You a Merry Christmas ဆိုတဲ့သချင်းနဲ့ဖြောပြပေးပါရမရှင်။
Wish you a Merry Christmas, wish you a Merry Christmas, and a Happy New Year. We wish you a Merry Christmas, we wish you a Merry Christmas, we wish you a Merry Christmas, and a Happy New Year.
ဆိုတော့နဲ့ဖွဲ့ကတည်ဆိုထားတဲ့ We wish you all Merry Christmas ဆိုတဲ့တချင်နဲ့ဖော်ပြပြပေးခဲ့တာပါရှင
် VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေပြီးတော့ဒီဇင်ဘာလ22ရက်တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုင်းလက်မီတာ190ကနေပြီးတော့လည်းဖမ်းယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်အခုစတိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းမှာ American Style အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျန်းမာရေးစီစဉ်မှာတော့လုပ်ငန်းခွင်နဲ့စိတ်ကျန်းမာရေးအကြောင်းကိုအခုလိုနိုင်နိုင်ပါတယ်
နောက်တစ်ခုကလည်းအလုပ်ထက်မှာဒီ maintenance ပြင်းပြင်းပြမှုတွေလုပ်ငန်းတွေဖြစ်ပလာတယ်ဒါကလည်းအငြင်းတွေ့နေတယ
်စိတ်ကျမ်းမာပညာပါမောက်ခဒေါက်တာတင်ဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါအဲဒီနောက်တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကစိတ်နာလဲစီတာ y o u r ယောကအသင်းဤ e y e s eyes ကမျက်လုံးပြီးဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမကျေနပ်တာကိုမယုံနာကိုစိတ်မရှိတော့တာကိုမျက်စိကိုအပေါ်ပင့်ပြီးပြတတာမျိုးဖြစ်ပါတယ်တကယ်ဆိုမျက်စိကိုအပေါ်ပင့်ပြီးပြတတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်တာသမီကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ် Roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံနာမလေးစားတာစိတ်မရှိတာကိုပြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူသမီးကမျက်စိပင်းပြီးစိတ်ရှိတဲ့အမူအရာမျိုးလုပ်ပြတော့သိတ်ကိုစိတ်ဆိုးသွားတယ်လေအမေတူအနေနဲ့ညတွေမှာညနေအိမ်ပြန်လာတာမတင့်တော်ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes She thinks it's rude as she feels she has the right to tell her daughter not to be late coming home at night
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လာလာတန်စီစဉ်ပို့ချပေးနေတဲ့အီရန်အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်။ဒီနှစ်ကပ္ပစိတ်ကျမ်းမာရေးနေ့ဆောင်ပုဒ်ကတော့လုပ်ငန်းခွင်နဲ့စိတ်ကျမ်းမာရေးဆိုတဲ့ဆောင်ပုဒ်ဖြစ်ပါတယ်။ဒါဟာလုပ်ငန်းခွင်တွင်စိတ်ကျမ်းမာရေးထိခိုက်စရာကိစ္စရပ်တွေရှိနေတာနဲ့စိတ်ဖိစီးမှုကြောင့်အလုပ်ကိုထိခိုက်မှုရှိနိုင်တာတွေကိုအထူးသတိထားမိစေဖို့အတွက်အခုလိုလေးပေးဖော်ပြတာဖြစ်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။လုပ်ငန်းခွင်အတွင်းစိတ်ဖိစီးစိတ်ကျမှုတွေနိုင်တဲ့စီးနှင်းပြုမှုချင်းခံရမှုတွေနဲ့အဆင်ပြေမှုတွေကြောင့်စိတ်လုံခြုံမှုမရှိရင်ကုန်ထုတ်လုပ်ငန်းကိုလည်းကျဆင်းလာစေတဲ့အကြောင်းစိတ်တက်သူတစ်စိတ်ကျမ်းမာပညာဌာနပါမောက္ခဌာနမှဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคပမောခတာတာတင်ခင်ဗျာကျွန်တော်တို့ဒီနေ့ကဘာစိတ်ချမ်းမာရေးနေ့ရဆောင်မှုကလုပ်ငန်းတွင်တဲ့ဒီစိတ်ချမ်းမာရေးဆိုတဲ့အကြောဆရာရေဒါကဘာကြောင့်အရေးကြီးရလဲဆရာ
တကယ်တော့လုပ်ငန်းတွင်တဲ့ချမ်းမာရေးပေါ့နော်အဲဒီမဲ့အများအတွက်တော့ချမ်းမာရေးဆိုရင်ခန္ဓာကိုယ်ချမ်းမာရေးကိုပဲစိတ်ထဲပြည့်စည်နေတာပေါ့နော်စိတ်ချမ်းမာရေးကိုလည်းဘယ်လိုမျိုးဖြစ်တတ်ကြတာပေါ့အဲ့ဒါကြောင့်ဒီနေ့မှာတော့လုပ်ငန်းတွင်တဲ့မှာစိတ်ချမ်းမာရေးအရေးကြီးကြောင်းပြောင်းဟ ာပါသိကျမ်းမာရေးနေပါအဲဒီဆောင်မှုလေးနဲ့သိကျမ်းမာရေးအသိပညာမြေလောက်လို့လုပ်ခဲ့ကြတာပေါ့အဲဆိုလို့ဒါတော့သိကျမ်းမာရေးကလုပ်ငန်းရှင်မှာအရေးကြီးတယ်လို့ကျွန်တော်ဆိုလိုတာပေါ့နော်အဲတကယ်ဆိုတော့အလုပ်ငန်းရှင်ဆိုတာလည်းကျွန်တော်ရဲ့ဘဝမှာအလုပ်လုပ်တဲ့လူတွေဆိုရင်ကိုယ့်ရဲ့အချိန်ရဲ့တနေ့တာရဲ့သုံးပုံတစ်ပုံတော့ကကျွန်တော်ရဲ့အချိန်တော်တော်များများကကျွန်တော်လုပ်ငန်းရှင်တွေမှာရှိတာပေါ့နော်ပြီးတော့အဲ့လိုရုပ်ငန်းရှင်မှာအချိန်ရှိနေသလိုပေါင်းကင်းဆက်ဆိုင်ရေးပေါ့နော်ဒါကြတဲ့ပေါင်းပြန်တာအထက်အောက်ပေါင်းပြန်တာအားရလေကျွန်တော်တို့ဘဝမှာလုပ်ငန်းခွင်တန်းမှာလူတွေနဲ့ပေါင်းပြန်ဆက်ဆံတော်တော်များများရှိနေကြတာပေါ့ဒါကြောင့်ဒီလုပ်ငန်းငွေကအရေးကြီးတာပေါ့နောက်တစ်ခုကတော့သိချင်မှရေးနဲ့အလုံးကိုဆက်ဆံမှုပေါ့နော်အပြည့်အစုံမှာပဲဒီအလုံးကိုကျွန်တော်သိချင်ရတဲ့သဘောကျတယ်ဆိုရင်သိချင်မှရေးကိုအလုံးကောင်းရင်သိကျဲပြောသလိုအခေရေးချောင်းမြန်ပေါ့သိချင်ချင်းများလာရင်လည်းဒီအလုံးကိုလည်းသွားထိရိုက်တယ်အဲ့လိုပဲအလုံးကြောင့်လဲစိတ်ကြိုက်တယ်ဒါတော့အပြန်အလှန်ဖြစ်နေတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီလုပ်ငန်းခွင်မှာပေါ့ဆရာနော်ဘလို့စိတ်တက်ကြတာမျိုးတွေတွေ့ရလဲရှိတယ
်ဒီလုပ်ငန်းခွင်မှာအပြန်အားဖြစ်တော့စိတ်ချမ်းမြေ့ပြဿနာကြီးရှိနေပြီအဲ့တော့သတိမထားမိတာတွေ့ရတာပေါ့နော်ဥပမာစိတ်ကြတာကြီးစိတ်ဖြစ်ခြင်းခေါ်တဲ့သွေးစိတ်ညောင်းတဲ့ယောဂါတွေတော်တော်များများပြည်နေရတာပေါ့နော်အဲ့လိုတွေ့ရတဲ့ရေသလိုဒီဂရီရှုကမ္ဘာ့ချမ်းမြေ့ခွင်ကလေးလာချင်ရဆိုလို့ဆိုရင်နော်လုပ်ငန်းခွင်ထဲမှာဒီစိတ်ဖြစ်ခြင်းမှုကြောင့်စိတ်ကြယောဂါကြောင့်ဒီလုပ်ငန်းကိုယ်ခုလုပ်ပြီးဆုံးရှုံးတော့ပေါ့ကဘာလုံးတိုင်းတာနဲ့ကြည့်လို့ဆိုရင်တစ်နှစ်တစ်နှစ်ကို1 trillion လောက်တွေ့ရမှာနော်အဲ့ဒါကြည့်လို့ဘာထပ်တွေ့ရလဲဆိုတော့ပြည်ပြည်ဒီလုပ်ငန်းခွင်မှာစိတ်ချမ်းမြေ့ကောင်းလာအောင်ပျော်ရွှင်လာအောင်နောက်ပြီးတော့ဒီလုပ်ငန်းခွင်ထဲမှာအရှင်စိတ်မချမ်းမလို့ဖြစ်နေတယ်အဲ့ဒီစိတ်မချမ်းမတဲ့လူတွေကိုပြည်ပြည်ဆောက်ရှောက်ပြီးပေါ့နော် US ဒေါ်လာကဒေါ်လာသုံးလိုက်လို့ဆိုရင်ဒီလူတွေကချမ်းမာသွားတယ်ကြောင့်သူတို့ရဲ့ထုတ်လုပ်မှုတွေကပြန်ထွက်လာတာကိုကြည့်ရတဲ့ဒေါ်လာသုံးလိုက်ရင်၄ဒေါ်လာလောက်ကအပြည့်ထွက်တော့ပေါ့ဆိုလိုတာတော့ကုန်ထုတ်လုပ်မှုကပိုပြီးတော့မြင့်လာတယ်လူတွေပိုပြီးတော့နေကောင်းတော့ဘလုံးပိုလုံးနိုင်တယ်နောက်တစ်ခုကလည်းအလုပ်ထက်မှဒီ banking ပြည်ပြည်မှုတွေလုပ်ငန်းတွေဖြစ်ပလာတယ်ဒါကလည်းအငြင်းတွေ့တယ်အဲ့ရမယ်ဆိုရင်စိတ်ပြည်ကြီးကြတဲ့ပတ်သက်ပြီးလုပ်ငန်းတွေနဲ့ဆက်ဆက်ပြီးတော့ဝိစီပြဿနာတွေအရေးပြဿနာတွေဒါတွေလည်းဖြစ်လာတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီလုပ်ငန်းကွင်တင်ဒီစိတ်မချမ်းမာခြင်းကိုဖြစ်စေတဲ့အဓိကအချက်တွေကဘာလဲဆရာ
လုပ်ငန်းတွေမှာခန္ဓာကိုယ်ပိုင်းရောစိတ်ပိုင်းဆိုင်ရာရောအောက်လုံးကျုံသိချတဲ့အစီအမံတွေရှိနေတာပေါ့ဟိုမှာဆိုပါစို့ဝိရိယဆိုတယ်ဆိုပါစို့မျက်နှာကိုအကာကာထားတာမျိုးဒါတော့ physical ကိုစိတ်မရေးတွေ့တာပါပေါ့နော်အဲ့လိုအစီအမံမျိုးပဲစိတ်ချမ်းမာရေးအတွက်ကိုအချိခိုင်နေအောင်စိတ်ချမ်းမရေးကိုကြည့်တဲ့အစီအမံဒီမရှိလို့ဆိုရင်တော့အဲ့ဒါကိုပြီးမဆိုင်ရင်တော့အဲ့ဒီလုပ်ငန်းတွေကပျော်ရွှင်တဲ့လုပ်ငန်းတွေမဖြစ်နိုင်တဲ့စိတ်ချမ်းမရေးကိုမကောင်းဖြစ်နိုင်တာပေါ့အဲ့လိုပဲလုပ်ငန်းတွေမှာကြံရည်ပြတ်ဆက်ွယ်ကြရတယ်အထက်နဲ့အောက်ဆက်ွယ်ကြရတယ်ပြန်လည်ဆက်ွယ်မှာ communication အားနေတာပေါ့အပြန်လည်ဆက်ွယ်မှုအားနေတယ်ပွားဟနေတာရှိတယ်အောက်ကလူကအထက်ကိုမပြောနိုင်အချက်ကလည်းလည်းအခုသိကြနေကြမှုမရှိအဲ့လိုမျိုးသက်သက်မှုတွေအားငယ်လို့ဆိုရင်ဖြစ်ကြည့်မှုတွေဖြစ်တယ်အဲ့မှာစိတ်ကြမ်းမာဖြစ်တယ်နောက်တစ်ခုကတော့လေချီချိုးကတော့ဒါလို့ဆိုဒါပဲလုပ်နေတယ်အဲကိုလို့ရဲ့အလုပ်ကဘယ်လိုမျိုးအကျိုးရှိတယ်ဘယ်လိုမျိုးလုပ်ရတယ်အဲ့ဒီမျိုးပေါ့နောက်တစ်ခါလေးကျတော့အလုပ်မှာကိုယ်တိုင်ပါဝင်ဆုံးဖြတ်လို့မရဘူးပေါ့နော်ဆုံးဖြတ်မှုအားငယ်တယ်အဲ့တော့အလုပ်ကိုဒီတိုင်းပဲလုပ်နေရတော့ဒါကလူတွေကဖြစ်ကြည့်မှုဖြစ်တယ်အဲ့တော့ကိုယ်တိုင်ပါဝင်ဆုံးဖြတ်မှုအားငယ်တဲ့ဒီလုပ်ငန်းတွေမျိုးကလည်းသင်ကြားမှုဖြစ်တာပေါ့။နောက်တစ်ခုကတော့အလုပ်လုပ်တဲ့လူတွေကိုထောက်ပံ့မှုအားနည်းတာပေါ့။လူလက်ကအားနည်းတာလည်းဖြစ်နေဖြစ်နေဒါမှမဟုတ်ရင်လုပ်ငန်းကလိုအပ်တဲ့ဟာတွေကိုလုံလောက်ပြည့်စုံအောင်ထောက်ပံ့မှုမပေးဘူး။စိတ်ပိုင်းဆိုင်ရာလူမှုကေထောက်ပံ့မှုမပေးဘူး။ဒါဆိုရင်သင်ကြားမှုကိုအားနည်းစီတယ်ပေါ့။နောက်တစ်ခုကတော့အလုပ်ချိန်ကအားတင်းတင်းကြပ်ကြပ်ကြီးလုပ်တာအဲ့ဒါမျိုးဆိုရင်လည်းဖြစ်နေမှုကလည်းသင်ကြားမှုဖြစ်တယ်ပေါ့။နောက်တစ်ခုကလည်းအလုပ်ကိုရုပ်တဲ့နေရာမှာဒီညညကြားထားမှမရှိဘူးပေါ့အဲ့တော့အလုံးလုံးဝလိုကဘာလို့အောင်လဲဒီညညလည်းမရှိတော့ကြောက်တူမဝေးွားတယ်အဲ့ဒီအချက်တွေကလည်းစိတ်ဖြစ်ပြီးမှုဖြစ်တာပေါ့နော်နောက်တစ်ချို့လုပ်တွေကတော့အလုံးကြီးပင်ကူသဘာဝကကိုယ်ရင်ရတဲ့လုပ်ဟိုတိကျတယ်အဲ့ဒီဟာတွေလည်းစိတ်ဖြစ်ပြီးမှုဖြစ်စေတာပေါ့နော်နောက်တစ်ခုကလုပ်သားတွေရဲ့ကျွမ်းကျင်မှုနဲ့သူတို့ရဲ့လုပ်ရတဲ့အလုပ်အယုံကြီးတွေမရှိဘူးပေါ့နော်အဲ့ဒါဆိုရင်လည်းဖြစ်ပြီးမှုဖြစ်စေတာပေါ့နောက်တစ်ခုကတော့ဒီအဖွဲ့အစည်းမင်းညို့ပေါ့နော်ဒီလုပ်ငန်းတွေအတွင်းမှာအဖွဲ့အစည်းတင်းနေလို့ရတာပြောရကြောင်ညို့မှုမရှိဘူးအဲ့လိုမျိုးပုံဝင်ချင်ဆိုရင်စိတ်ကြည်တိမှုဖြစ်ပြီးတော့စိတ်ကြမ်းမှီမကောင်းဘူးဖြစ်တာပေါ့တခြားအချက်တွေလည်းစိတ်ကြမ်းမှီရဲ့ဟိုမှာဆိုပါစို့ခန္ဓာကိုမကြမ်းမှီစိတ်ကြမ်းမှီဖြစ်တာကိုခန္ဓာကိုမကြမ်းမှီဖြစ်စေတဲ့ပုံဝင်ချင်လို့ဆိုရင်လည်းစိတ်ကြမ်းမှီအောင်ဖြစ်စေတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ကြမ်းမှီလုပ်ငန်းတွေကောင်းကာကွယ်နိုင်ဖို့အတွက် ဘာတွေလုပ်ဖို့လိုလဲဆရာကြီ
း။ဒီကတော့ကျွန်တော်သူတို့ကကျွန်တော် risk factor လို့ခေါ်တာပေါ့။အန္တရာယ်ရှိတဲ့အချက်တွေပေါ့။အဲ့ဒီအချက်တွေကိုပြည့်ပြည့်လိုက်မယ်။အဲ့ဒါတွေမဖြစ်အောင်လုပ်မစင်တာစိတ်ကျမ်းမာရေးကိုကောင်းဖြေမယ်ပေါ့နော်။နောက်ပြီးတော့အာပြုလုပ်ပြည့်တယ်လေဆိုတော့အလုပ်လုပ်နေရမှာလုပ်တာဒီကိုယ့်အလုပ်ကိုကိုယ်တမူထားတတ်လာအောင်ပေါ့။အလုပ်ကိုတမူထားထားလိုက်ရင်ဘလုပ်ကိုလုပ်ရတာပျော်ရွှင်မှာပေါ့။နောက်တစ်ခုကတော့ဘာကြီးကြည့်လဲဆိုတော့လုပ်ငန်းတွေမှာတော့ဖြစ်ဖြစ်ကတော့ရှိချပါပဲပေါ့နော်။အဲဒီရှိလာခဲ့ရင်တော့ဒီ you are စိတ်မကျမ်းမာဘူးဖြစ်လာရင်တော့မအဲစိတ်မကျမ်းမာတဲ့လူကိုစောစောစီးပြီးအောင်ပြန်ကြရမှာပေါ့နော်။ဥပမာဆိုပါစို့ဒီလုပ်တာပြက်ကအရင်ကတော့ကောင်းကောင်းလုပ်နေတယ်။အခုကျတော့လုံချင်ဘူးဖြစ်လာတယ်။ဘာမို့ဒီစိတ်တူလာတယ်။ကောင်းကွင်ဒီအလုပ်ကိုပြက်ကွက်လာတယ်။ဒါဆိုပေါ့ကြောင်းနေလာတယ်ဆိုရင်ဒီလုပ်တာကအကြောင်းတလူကြောင်းနေသွားလဲဆိုတာကိုလေ့လာပေါ့လေ့လာပြီးလို့ဆိုရင်ဒီစိတ်မကျမ်းမာဘူးဖြစ်နေဆိုရင်ဒါအကြောင်းကြောင့်စိတ်မကျမ်းမာတာဖြစ်ပြီးသူ့ကိုတွင်းနေတယ်ပြီးမှမင်းလိုအပ်လို့ဆိုရင်သူ့အသာပေးမယ်ပြီးလို့ဆိုရင်သူ့ကိုဒီစိတ်ကျမ်းမာရေးပြဿနာအတွက်တိုင်မြင်ဆွေးနွေးရလဲရှိမယ်ပေါ့အဲဒီပြင်ထန်လို့ဆိုရင်လည်းစိတ်ကူတာလည်းရှိမှာပေါ့အဲအဲ့လိုမျိုးလုပ်ပြီးလို့ဆိုရင်ဒီလုပ်ခွင့်ကပိုပြီးတော့စိတ်ကျမ်းမာရေးပိုကောင်းလာမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးကြနေသေးတဲ့တိုင်းရင်းသတင်းလောကဏ္ဍကိုလည်းနားဆင်ကြရအောင်ပါ။နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာပိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံမြို့နယ်အင်ဂျင်ကြီးရွာတုံးတံမှာအလောင်း10လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးဖို့ရရှိတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်မှာမိုင်းတလုံးပောက်ကွဲခဲ့လို့ကလေးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာရှမ်းလူထုတွေးဆပွဲပိတ်ပင်ခံရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါထခိုင်ပြည်နယ်မောင်တော်မြို့နယ်အင်တင်ကျေးရွာကတုတ်တံမှန်အမိမတိအလောင်းတွေရှိနေတယ်လို့တင်းတွေထွက်ပေါ်လာတဲ့အတွက်တူးဖော်ရမ်းမှာအခုအခါအလောင်း၁၀လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးဖော်ရရှိထားတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ကဒီလ၁၉ရက်နေ့မှာတင်းထုတ်ပြန်ထားပါတယ်အမိမဖော်လို့သူတဦးကအင်တင်ရွာတုတ်တံမှန်လူတွေကိုတတ်ပြီးမြုပ်ထားတယ်လို့တင်းပေးတိုင်ကြားခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ကမကြသေးမီကတင်းထုတ်ပြန်အပြီးမှာအခုလိုတူးဖော်စစ်ဆေးခဲ့တာပါအဲ့ဒီအလောင်းတွေကိုမြို့နယ်တရားသူကြီးနဲ့မှုခင်းဆရာဝန်တွေအပါအဝင်နေပယ်ပေါင်းစုံကအဖွဲ့ဝင်၅ဦးပါဝင်တဲ့အဖွဲ့ကဦးဆောင်ပြီးမနေ့ကလာရောက်စစ်ဆေးတူဖို့ခဲ့တာဖြစ်ပါတယ်အခုတွေ့ရှိထားတဲ့အလောင်းတွေဟာပတ်သူပေဝါတွေဆိုတာသိနိုင်ဖို့အတွက်အနာပိုင်တွေဘက်ကဆက်လက်တူဖို့စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့သိရပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ရှီမုံပေါ်ကျေးရွာအုပ်စုမှာမိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးတေဆုံးပြီးလေဦးတန်ရရရှိခဲ့တယ်လို့ဒေတာခံတွေကပြောပါတယ်ဒီဇင်ဘာ16ရက်နေ့ညနေပိုင်းမှာပောက်ကွဲခဲ့တာဖြစ်ပြီးအသက်12နှစ်အရွယ်မောင်အောင်လင်းထွန်းမှာမိုင်းပောက်ကွဲတဲ့နေရာမှာပွဲချင်းပြီးတေဆုံးပြီးတော့တန်ရရရှိတဲ့ကလေးငယ်၄ဦးအနက်တန်ရပြင်းထန်သူ၂ဦးကိုလာရှိုးဆေးရုံကိုပို့ဆောင်ခဲ့တယ်လို့ကြံတဲ့၂ဦးဟာလည်းမူဆယ်ဆေးရုံမှာဆေးဝါးကုသမှုခံယူနေတာဖြစ်ပါတယ်အဆိုပါပောက်ကွဲမှုဖြစ်စဉ်မှာလက်နက်ကင်အဖွဲ့အစည်းကထောင်ထားတဲ့မိုင်းဆိုတာမသိရှိရသေးပါမုန်းပေါ်ဒေတာအတင်းမှာဆွေရတမ်တော်မုန်းပေါ်ပြည်သူစင်ကချင်လူလာရေးတမ်တော် KIA နဲ့အခြားတိုင်းရင်းသားတော်လာရေးလက်နက်ကင်တို့တွာလာလှုပ်ရှားလက်ရှိပါတယ်
ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အဖွဲ့ဝင်နိုင်ငံရေးပါတီအစုအဖွဲ့23ပါတီတို့စီးပွားရေးဆိုင်ရာမူဝါဒအလုပ်ရုံဆွေးနွေးပွဲတစ်ရက်ကိုဒီဇင်ဘာ20ရက်နေ့ကစပြီးမွန်ပြည်နယ်စစ်ဆဲကမ်းခြေရှိ 21st Paradise Hotel မှာ၃ရက်ကြာကျင်းပနေပါတယ်။ UPDJC မှာပါတဲ့စီးပွားရေးကဏ္ဍဆိုင်ရာဆွေးနွေးပွဲနဲ့အဓိကဖက်ဒရယ်စီးပွားရေးတည်နံတရဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့အခြေခံမူတွေကိုနိုင်ငံရေးပါတီ23ပါတီကတည်ထောင်ဆွေးနွေးတွားရန်ဖြစ် ဒီလိုယူပီဒီဂျေစီအတွင်းရင်းမှုအဖွဲ့ဝင်မင်းဆရာဦးကပြောပါတယ်နိုင်ငံရေးပါတီအစုအဖွဲ့23ပါတီအနေနဲ့အခုလိုအလုံယုံဆွေးနွေးပွဲတွေကိုရန်ကုန်မြို့မှာဒါမကပဲနယ်တွေမှာပါတွားရောက်လှုပ်ဆောင်ရတာကဒေသခံပြည်သူလူထုနဲ့သတင်းထောက်တွေကိုထိတွေ့ခွင့်ရတဲ့အတွက်ဒေသအခြေအနေတွေကိုလူထုတွေနဲ့ဆွေးနွေးနိုင်မှာဖြစ်တယ်လို့ပြည်သူတွေရဲ့ခံစားချက်ကိုလည်းနီးနီးကပ်ကပ်လေ့လာနိုင်မယ
ပြည်သူ့ကော်မတီနဲ့နိုင်ငံတကာကပညာရှင်တွေရဲ့အတွေ့အကြုံတွေကိုမျှဝေတဲ့အစီအစဉ်နဲ့နောက်ဆုံးရမှာနိုင်ငံရေးပါတီ23ဖွဲ့တို့ရဲ့သဘောထားအမြင်တွေကိုစုစည်းတဲ့အစည်းအဝေးကျင်းပဆုံးဖြတ်အတည်ပြုချက်ရယူပြီးပြည်တော်စုငင်းချမ်းရဲ့ညီလာခံ ရှမ်းပြည်တောင်ပိုင်းပင်လုံးမြို့မှာဒီဇင်ဘာလ21ရက်နေ့မနက်ပိုင်းကရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေ့ဆုံပွဲထပ်မံပြုလုပ်ဖို့စီစဉ်ရမှာမြန်မာတပ်မတော်ကစီရင်အား9000ယောက်တားဆီးလို့တွေ့ဆုံပွဲပြည့်ပြည့်ခဲ့ရပြီးတဲ့နောက်အခုထပ်မံတွေ့ဆုံမှုပြုလုပ်ရမှာတူတရချင်းတားဆီးခံရတာဖြစ်ပါတယ်။အာစီအက်ဆက်ဆက်စီကမကထပြုတဲ့ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေ
ပင်လုံမှာပြုတ်လို့မဲ့လူထုတွေ့ဆုံပွဲကိုတမ်တော်ကနေနှစ်ကြိမ်တန်တန်တားမြစ်ခဲ့ပါတယ်။လက်နက်ကိုင်အဖွဲ့တွေကနေဖမ်းဆီးထားတဲ့အိုရီယန်တယ်ဟိုင်ဝေးကုမ္ပဏီဝန်ထမ်းအမျိုးသားငါးဦးကိုဒီဇင်ဘာလလယ်မှာပြန်လွတ်ပေးခဲ့ပြီးလို့ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နမ်ကုတ်ရွာသားတအူးကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့ကလာရှိုးမြို့ကနေမူဆယ် net angklong tap pek gap chipi ba chong phan si de so ra go ro ma ti ya de bu lo kana u lut la de nam ko dya da tu ga pyo ba de phan si kho saung twa de tap pek ma ka chin net ang tap pek gap chipi ba chong phan si de so ra ma ti ya bu lo kana u lut la de nam ko dya da tu ga pyo ba de di phit sin ma committee wun tha a myo da khun u go ka chin lut lai ye tap ma do kia ne ta ang plong tnla tap pek win do ga ni phan si twa de lo tap ma do ga kwe ye u si chou yong ga de din thop pyan tha ba de
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဇန်နဝါရီလ9ရက်အပတ်မှာရှမ်းပြည်တောင်ပိုင်းလင်းကင်းမြို့မှာကျင်းပမဲ့ရှမ်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေ့ဆုံပွဲအတွက်ရှမ်းအမျိုးသားများကိုစားပြု CSS U ကအဖွဲ့9ဖွဲ့ခွဲပြီးရှမ်းပြည်လူထုနဲ့ကွင်းစင်တွေ့ဆုံနေပါတယ် Lashi Trisomuri Tega, Pinlumuma, Pilote, Trisompego, Yalaka, Tamu, and Yunja Chane, Sit in Atombro, Tamia, Piping, Kanyara, Rile, Shinibare, Pata, Piping, Kayadle, Migune, Patapi, Nam Hom, yes, Satu, Minyan Chego, RC, SS, SS, EA, Pirin, Joguya Pogo, Pomuji, Sai, Uga, Akulo, Satin, Tisu, Tabare.
โอเคแล้วลมโลกเข้ามาดีซัมบีเนี่ยวินดี้โซซีเลยจะซื้อนี่ไปเลยตัวกันแล้วลมเนี่ยสุดเลยจองจนว่าเสียนี่เสียนเนี่ยสาปูท่าละสิบาทเลยเนาะแต่แม้ตักกะไอ้หลูลาพี่รอโหหันตาบากะดีอสุริยะไปไปงาดีตับไปงูจำมีรอจองจ้าละไอ้ตะดิ้นปูพี่ดาเลยไม่ใช่เว้นเนี่ยติดตัวเลยเลยจนไอ้หลูเนี่ยป่ะอีกละค่ะดูเตยใต้มือว่าป่ะตัวแล้วตุกระแรงแล้วโหจีเอ็มซีเอสก็อุตส่าห์ขึ้นไปเลยแล้วก็จีเอ็มซีก็ประมาณโหญญ์จ้าเสร็ ကျွန်တော်တို့ဒီခုလူထုတွေ့ဆုံပွဲကလာမယ့်23ရက်အတွက်ဘယ်လိုထိခိုက်ကြရရိုက်စေနိုင်ပါတလဲကျွန်တော်တို့ဒီခုလူထုတွေ့ဆုံပွဲကလာမယ့်23ရက်အတွက်ဘယ်လိုထိခိုက်ကြရရိုက်စေနိုင်ပါတလဲကျွန်တော်တို့ဒီခုလူထုတွေ့ဆုံပွဲကလာမယ့်23ရက်အတွက်ဘယ်လိုထိခိုက်ကြရရိုက်စေနိုင်ပါတလဲကျွန်တော်တို့ဒီခုလူထုတွေ့ဆုံပွဲကလာမယ့်23ရက်အတွက်ဘယ်လိုထိခိုက်ကြရရိုက်စေနိုင်ပါတလဲကျွန်တော်တ ဒီနေ့ကလည်းလုံနေတာကကျွန်တော်တို့ဒီနိုင်ငံတိဆောက်ဖို့နဲ့ညီချင်းရဲ့အတွက်လုံနေတာပေါ့နော်
အခုလူထုတွေ့ဆုံပွဲအခြေအနေကတော့ဘယ်အတိုင်းတာတိပီပီလို့ပြောရမလဲရှင်
ကျွန်တော်တို့ဒီမြောက်ပိုင်းဖွဲ့ကတော့ကျွန်တော်တို့ဒီ9နေရာတွားဖို့ရှိတာကိုကျွန်တော်တို့နောက်ထပ်3နေရာအမှားရတယ်တခြားကျွန်တော်လေးဖွဲ့မှာလည်းသူက ตะเนียสีแล้วไปโหปีนี่แหละป่ะเนาะดีกว่า30อย่างแค่นี้ก็ปีหมดเออเจ้าดีเหมี่ยวไปมาแล้วเจ้าเนาะ3เนี่ยแต่นี่แหละมาเจ้าลาชูมาเยดีมาเยมาเยนอกพี่รอดีเจ้าแม่มาเยป่ะเนาะหลุทุเตส่งปวยเนี่ยพอเบลูเมียนบาตะแล้วရှင်
ကျွန်တော်တို့ပြည်မြင်တလောက်တော့ဒီမိခွန်းနေတော့တို့တော့မိသားတွေရှိတယ်အတန်ပြည့်ချက်ခံရများကလည်းချမ်းမျိုးသားတွေအတွက်ပေါ့နော်တော်တော်လေးကိုတောင်းမွန်တဲ့အတန်ပြည့်ချက်တွေပေးတာကျွန်တော်တွေ့ရပါတယ်ပေါ့နော်နောက်ပြီးတော့လာတက်တက်လူတွေကလည်းစိတ်ပါဝင်စားစွာနဲ့ဆွေးနွေးတာတွေတွေ့ရပါတယ်လူထုတွေ့ဆုံမှုပြုနေတဲ့အဖွဲ့ဟာဒီဇင်ဘာလ25ရက်နေ့တောင်ကြီးမှာပြန်လည်တွေ့ဆုံကြမှာဖြစ်
အခမ်းအနားကိုလာမယ့်ဒီဇင်ဘာလ28ရက်နေ့မှာမွန်ပြည်နယ်ချောင်းစုံမြို့နယ်ကမာမိုးကျေးရွာမှာကျင်းပသွားမှာဖြစ်ပါတယ်။ဒီနေ့မွန်လူငယ်များနဲ့အခမ်းအနားကျင်းပမှုမှာဘာတွေထူးခြားမှုရှိနေပါသလဲ။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်ရှင်။
ဒီနှစ်မှာကျင်းပမယ်မွန်လူငယ်များနဲ့ခန္ဓာစီစဉ်တွေဟာအရင်နှစ်ကထက်နည်းနည်းထူးခြားတဲ့အစီအစဉ်တွေရှိတယ်လို့လည်းမွန်လူငယ်ဖိုရမ်တာဝန်ခံတဦးဖြစ်သူမင်းညာစိုက်ရမန်ကအခုလိုဆိုသွားပါတယ်
ဒီနှစ်မွန်လူငယ်နေ့ရနည်းနည်းထူးခြားနေကြထူးခြားနေဆိုတာမနှစ်ကဆိုလို့ရှိရင်တော့ကျွန်တော်တို့28ရက်နေ့ညလို့ရှိရင်တော့ဒါပေဟောပြောပွဲပုံစံလို့ကျွန်တော်တို့ခေါ်ကြတာပေါ့နော်ဒီနှစ်မှာကလူငယ်နဲ့ပတ်သက်ပြီးတော့ပေဟိလိတွေကျွန်တော်တို့လုပ်မယ်လူငယ်တွေကပြောနေပတ်သက်ကျွန်တော်တို့အဲ့ဒါကိုသက်ဆိုင်ရာမြို့နယ်လိုက်ဖိတ်ပြီးတယ်မှာပေါ့အကြောင်းအရာကိုသိပြီးတယ်မှာစကားရေးလူ့ပုံစံလို့အဲ့ဒါတော့ရှိမယ်ဒီလူငယ်နဲ့မူရေးဆေးဝါးနဲ့ပတ်သက်ပြီးတော့တယောက်ပြပေါ့အဲ့ဒါတော့ကျွန်တော်တို့လုပ်ဖို့ရှိတယ်
ကျင်းပရေးကော်မတီဝင်ဖွဲ့ကောင်းဆောင်တူဖြစ်တဲ့မြင်းစံညီဦးကလည်းမွန်လူငယ်များနဲ့ကျင်းပရခြင်းရွယ်ချက်နဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
်အဓိကကမွန်လူငယ်တွေသွေးစည်းညီညွတ်ဖို့ရယ်နောက်တစ်ခုကကျွန်တော်တို့လွတ်လပ်ရေးအကျိုးခေတ်ပေါ့1946ခုနှစ်တုန်းကအခုတက်ရှိထင်ရှားရှိနေတဲ့ဒဝါကြီးနိုင်ငံကြီးတမားဖိုးနိုင်ငံတိုင်းပေါ့ဒါရောက်ပဲရှိတယ်သူရဲ့လောက်ဖို့ကိုင်းဖက်တွေသူတို့ကောင်းကြည့်တဲ့အနေနဲ့လူငယ်တွေရဲ့အခန့်ကဏ္ဍခေတ်ဆက်ဆက်မှာတာဝန်ယူဆောင်ရွက်ခဲ့တဲ့လူလာကြီးကျိုးပန်းမှုတမားရောဒီအမျိုးသားတန်လူကြီးနဲ့ကိုပိုင်းပြထန်းခွေရရှိဖို့အတွက်ရန်အဲ့ဒါကိုလေးစားတဲ့အနေနဲ့
မွန်လူငယ်နေ့ခန္ဓာတက်ရောက်ခြင်းအဖြစ်အမျိုးသားရေးဆိုင်ရာအသိပညာတွေနားလည်လာတယ်လို့လည်းတံဖြူစက်မြို့နယ်အနင်းကြီးရွာကလူငယ်ပင်ကယားအဖွဲ့ကောင်းဆောင်မိစဟမွန်ကဆိုသွားပါတယ်။ပထမအကြိမ်မွန်လူငယ်များနေ့ကိုကြိုင်အင်းစိတ်ကြီးမြို့နယ်တောင်ပေါက်ကြီးရွာမှာ2017ခုနှစ်ကစတင်ခဲ့ပြီးနောက်ရေးမြို့နယ်မော့ကနေကြီးရွာမူးတော်မြို့နယ်နှီးပတော်ကြီးရွာကော့ကရိတ်မြို့နယ်ကော့ပိန်ကြီးရွာနဲ့တံဖြူစက်မြို့နယ်ဝါကယူကြီးရွာတို့မှာအစဉ်လိုက်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်တင်ကျေးရွာတုတ်တံမှာအလောင်းစေလောင်မြုပ်နှံထားတဲ့တွင်းတစ်ခုကိုတူးပေါ်ရရှိထားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ရှိမုံပေါ်ကျေးရွာအုပ်စုအတွင်းမှာမိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ရ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဟာဥရောပနဲ့ယူရေးရှားဒေသငင်းချင်းရေးနဲ့တည်ငြိမ်ရေးအတွက်အရေးပါတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ OSCE အစည်းအဝေးကိုတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတော့ဖြည့်ဆင်းရမယ့်ကိစ္စတွေထဲမှာယူကရိန်းနိုင်ငံအရေးထက်အရေးကြီးတာဘာမှမရှိဘူးလို့ပြောပါတယ်။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုလွတ်လပ်ရေးနဲ့နိုင်ငံတကာကအတိအမှတ်ပြုထားတဲ့နယ်နိမိတ်ဆိုင်ရာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့အကာအကွယ်ပေးသွားဖို့တနိဋ္ဌာန်ချထားကြောင်းနဲ့မင်းစ်သဘောတူညီချက်နဲ့ပတ်သက်ပြီးအပြည့်အဝအကောင့်တွေဖော်ဖို့တိုက်တွန်းတဲ့အပြင်ရုရှားအနေနဲ့ယူကရိန်းပိုင်ခရိုင်းမီးယားဒေသကိုကျူးကျော်သိမ်းပိုက်ခဲ့တာတွေကိုအမေရိကန်အနေနဲ့လက်ခံမှာမဟုတ်ဘူးလို့ဝန်ကြီးတီလာဆင်ကပြောပါတယ်ဒါအပြင်ယူကရိန်းပိုင်အဲ့ဒီဒေသကိုပြန်မပေးရမချင်းရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တက်ခတ်မှုတွေကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့လည်းသူကပြောပါရယ်ရုရှားအနေနဲ့မင်းစ်သဘောတူညီချက်အတိုင်းလိုက်နာဖို့နဲ့ Donbass ဒေသကနေသူတို့ရဲ့တပ်ဖွဲ့ဝင်တွေမဆုတ်ခွာမခြင်းအမေရိကန်နဲ့ဥရောပနိုင်ငံတွေကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေကိုဆက်လက်ထားရှိသွားမှာပါ။ယူကရိန်းအနေနဲ့နိုင်ငံတကာသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်နေပြီမယ်လည်းပဲရုရှားကတော့အဲ့လိုမလိုက်နာတဲ့အပေါ်သိရှိကြောင်းဝန်ကြီးဒေလာဆင်ကပြောကြားခဲ့ပါတယ်။ဒီလိုရှုပ်ထွေးလာတဲ့အခြေအနေတွေကြောင့်2016ခုနှစ်ကထက်2019ခုနှစ်မှာအရက်သားတွေပိုးပြီးတော့တည်ဆုံခဲ့ရပြီးနိုဝင်ဘာလအတွင်းတုန်းကလည်းဒေါနက်စ်နဲ့လူဟန်စ်ဒေသတွေမှာအပြစ်ခတ်ရစေးချိုးဖောက်မှုတွေတိုးလာတယ်လို့ OSCE လောက်ကန်ယူကရိန်းဆိုင်ရာအပြစ်ခတ်စောင့်ကြည့်ရေးအဖွဲ့ SMN ကပြောပါတယ်။အစိုးရစံချိန်တဲ့အဖွဲ့တွေကိုရုရှားဟာလက်နက်တက်ဆင်ပေးပြီးတနံပေးတယ်လို့အတူပူတဲ့တိုက်ခိုက်ပေးနေတာလိုမျိုးဝင်ရောက်ဆက်ဖက်ကြီးကြော်မှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုထားပြီးပြည်ပခါတွေဆက်ဖြစ်နေရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းရှိဖို့လိုတယ်လို့ဝန်ကြီးဒေလာဆင်ကထောက်ပြပါတယ်။2019ခုနှစ်ဧပြီလအတွင်းယူကရိန်းအရှေ့ပိုင်းမှာကင်းလင်းနေတုန်းတပ်ဖြတ်ခံခဲ့ရတဲ့အမေရိကန်ကျန်းမာရေးဝန်ထမ်းဂျိုးဇက်စတုန်းရဲ့ဆွန့်လွတ်နှင်နာခံမှုအပြင်SMM အဖွဲ့တွေရဲ့ရဲရင်ပြောင်ပြောင်မှုနဲ့တနိဋ္ဌာန်ကိုအမေရိကန်အနေနဲ့ဂုဏ်ယူအသိအမှတ်ပြုထားတာပါ။ယူကရိန်းအရေးအပြင်ဒေတာရင်းကပြဿနာတွေနဲ့ပတ်သက်ပြီး OSCE အနေနဲ့အပြည့်အစုံအပြေရှာနိုင်လိမ့်မယ်လို့အမေရိကန်အနေနဲ့ယုံကြည်ထားပါတယ်။ဒါကြောင့် OSCE အနေနဲ့ရဲရင်တွေးဝေမှုမျိုးမရှိဘဲခိုင်မာတဲ့အဖွဲ့အစည်းတစ်ရပ်အနေနဲ့လုပ်ငန်းတွေဆက်အကောင့်တွေပေါ်သွားနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝဆက်လက်ထောက်ခံသွားမှာပါ။ဥရောပ၊ယူရေးရှားနဲ့အရှာလေပိုင်းဒေတာရီယာပိုးပြီးတော့ငင်းချမ်းတာယာပြီးကျွဲဝတဲ့ဒေတာဖြစ်လာဖို့အမေရိကန်အနေနဲ့အကြံပြုထားတဲ့အတိုင်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆောင်ရွက်ကြဖို့ကိုလည်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကတိုက်တွန်းသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးVO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ VO ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပို့ပို့လို့ရတယ်။တော်တာရှင်တွေနားဆင်လို့ရတဲ့တိတ်တချင်းတွေတောင်းယူလို့ရတဲ့ဆိုရင် VO ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တာကြနေမနက်ခင်းစီစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီမှလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တာကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆောင်နဲ့အမေရိကန်တခွင်နဲ့တိတ်ပန်တဲ့နည်းပညာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့တာကြနေမနက်ဖက် VOE ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်။
ဂျေရုဆလင်ကိုအစ္စရေးအမျိုးတော်ဖြစ်တဲ့အသိမှတ်ပြုပြီးအမေရိကန်တိုင်းရင်းကိုဂျေရုဆလင်ကိုရွှေ့ပြောင်းမှုအမေရိကန်ပြည်ထောင်စုရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့အဆုပြုချက်ကိုကုလသမဂ္ဂအထွေထွေညီလာခံကြီးကကျယ်သပရီးနေမှာတခဲနဲ့မဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။ထောက်ခံနဲ့ပေးကြတဲ့နိုင်ငံပေါင်း128နိုင်ငံရှိပြီးပယ်ချတဲ့အဆုပြုချက်ကိုလက်မခံတဲ့နိုင်ငံတွေကအမေရိကန်နဲ့အစ္စရေးအပါအဝင်9နိုင်ငံရှိပြီးမဲမပေးဘဲကြားနေတဲ့ကနိုင်ငံကကနေဒါအပါအဝင်35နိုင်ငံရှိပါတယ်။အမေရိကန်ရဲ့အားလိုက်ရထုံးစံတရားဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့အကြီးအကဲအရာရှိကြီးတွေဟာကမ္ဘာတစ်လောကအမေရိကန်တက်တွေစီတွားရောက်နေကြပါတယ်။သမ္မတထရမ့်ဟာဝါရှင်တန်ဒီစီမြို့ပြင်က Walter Reed စစ်ဆေးရုံတရားကုတနေတဲ့ဒဏ်ရာရစစ်တီတော်စီစီတွားရောက်ခဲ့တယ်လို့ဒုသမ္မတ Mike Pence ကတော့အာဖဂန်နစ္စတန်ကအမေရိကန်တပ်သားတွေရှိရာကိုတွားရောက်ခဲ့တာပါ။ဒါအပြင်ကဘူးကိုတွားရောက်ပြီးအာဖဂန်သမ္မတနဲ့အစိုးရအဖွဲ့အကြီးအကဲကိုပါတွားရောက်တွေ့ဆုံခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမျိုးဟောင်းဗိုလ်ချုပ်မောင်မောင်စုကိုရခိုင်ပြည်နယ်ကရွန်ဂျာမွတ်စလင်တွေဖျက်ရှားဆင်းရဲရမှာဥဆောင်တယ်လို့ဆွဆဲပြီးအမေရိကန်ကချက်တပရင်းနေမှာပဲအရေးယူတန်းခတ်လိုက်ပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကကမ္ဘာတလောလူခွင့်ချုပ်ဖောက်မှုရှိရလို့သတ်မှတ်ပြီးလူပေါင်း52ယောက်ကိုအရေးယူတန်းခတ်ချောင်းကြေညာတဲ့အထက်မှာမြန်မာစစ်ဗိုလ်ချုပ်ထူပါနေတာပါ။မကြသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ကြောင့်ထောင်ပေါင်းများစွာသောရွန်ဂျာဒုက္ခသည်တွေအိုးအိမ်ဆန့်ခွာထွက်ပြေးရတဲ့ရခိုင်ပြည်နယ်ရင်းဒေသဖွံ့ဖြိုးရေးအတွက်အမေရိကန်ဒေါ်လာ25သန်းအသုံးပြုမယ်လို့အိန္ဒိယအစိုးရကကြေညာလိုက်ပါတယ်
။တာကြနှစ်မိနစ်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမိနစ်အစီအစဉ်ထုတ်လွှင့်ရမှုကဥစာမိုးဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါလိမ့်ရှင်။ VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25မီတာတွေကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ည9နာရီထုတ်လွှင့်ချက်တင်မှာတော့အမျိုးသမီးကန္တာသုတဆောင်လေးအမေရိကန်တခွေနဲ့တိတ်ပန်တဲ့နည်းပညာအစီအစဉ်တွေနာဆင်ကြရမှာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမခွာလို့ပါရှင်
This program has come to you from the Voice of America, Washington.